မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူလိုက်တာကိုဆန့်ကျင်ကန့်ကွက်တဲ့အနေနဲ့အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ရဲ့ဒီအနီးဝန်းကျင်မှာရှိတဲ့မြန်မာဒီမိုကရေစီအင်အားစုတွေစုစည်းပြီးမြန်မာတန်ယုံရှိမှပုတ်တပုနေ့ကစူဝေးဆန္ဒပြခဲ့ကြပါတယ်။တန်ယုံဝန်ထမ်းတွေအနေနဲ့ပြည်သူလူထုနဲ့အတူပူးပေါင်းပါဝင်ကြဖို့မကြသေးခင်ကပဲနှုတ်ထွက်ပြီးလူထုလှုပ်ရှားမှုမှာပူးပေါင်းပါဝင်လာတဲ့တန်ယုံပထမအတွင်းဝင်ဦးမောင်မောင်လက်နဲ့အတူတောင်းဆိုခဲ့ကြပါတယ်။အပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်ကပြောပြမှာပါရှင်။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူပြီး18ရက်မြောက်နေ့မှာဒီအာဏာသိမ်းမှုကိုဆက်ကျင်ကန့်ကွက်တဲ့အနေနဲ့ Washington DC အနီးဝန်းကျင်မှာရှိတဲ့မြန်မာမိသားစုတွေဒီမိုကရေစီအရေးလိုလားသူတွေနဲ့မြန်မာနိုင်ငံကိုချစ်မြတ်သူတွေစုဝေးပြီးမြန်မာတန်ရုံးရှိမှစုဝေးဆန္ဒပြခဲ့ကြတာပါသူတို့ဆန္ဒပြခြင်းအကြောင်းရင်းကိုတော့ဆန္ဒပြပွဲကိုဦးဆောင်ကျင်းပသူတူဖြစ်တဲ့ကိုရင်အေးကရှင်းပြပါတယ်ဒီ
နေ့ကတော့ကျွန်တော်တို့ Washington DC တစ်ဝိုက်မှာရှိကြတဲ့မြန်မာအင်အားစုတွေအကုန်လုံးကလာပြီးတော့မြန်မာတန်ရုံးကတာမကြီးနဲ့တကွာတာအမှုတွေများအားလုံးကိုကျွန်တော်တို့လူတို့ရဲ့လှုပ်ရှားမှုဖြစ်တဲ့ CDM အနာဖီတိုင်းလှုပ်ရှားမှုကပူအောင်ပါဝင်ကြဖို့အတွက်ကျွန်တော်လာပြီးတော့ request လုပ်တာပါကျွန်တော်ပြန်ပြတောင်းဆိုရင်းဖြစ်ပါတယ်ကျွန်တော်တို့ Washington DC မှာရှိတဲ့ဒီမှာတာယုံကတာမှုတန်းတွေကနေပြီးတော့ကျွန်တော်တို့ပထမအတွင်းဝန်ဥမ္မော်လန်းကလည်းကျွန်တော်တို့ဒီလူတို့ဘက်ကိုပူအောင်ထားပြီးဖြစ်ပါတယ်အဲဒါမှမဟုတ်ဒီနေ့မှာကျွန်တော်တို့ဥမ္မော်လန်းနဲ့မိသားစုဝင်လာပြီးတော့သူ့ရဲ့လှုပ်ဖို့ကံရက်တွေကိုသူ့လိုပဲရရင်ပြတ်သွားတာလူတို့ဘက်ကလည်းရည်တည်ပေးဖို့လည်းလာပြီးကျွန်တော်တောင်းဆိုကြရင်ဖြစ်ပါတယ်
ဝါချင်တန် DC မြို့မှာရှိတဲ့မြန်မာတန်ယုံကနေမကြသေးခင်ကပဲယာရုကနှုတ်ထွက်လိုက်တဲ့ပထမအတွင်းဝင်ဥမ္မောင်မောင်လက်ကလည်းတန်ယုံဝန်ထမ်းနေအနေနဲ့ရရင်ပြတ်သားစွာယက်တီကြဖို့တိုက်တွန်းခဲ့ပါတယ
်တန်ယုံဝန်ထမ်းကအနေနဲ့လဲပေါ်ခြင်းတရားစီဝင်နဲ့ရရင်ပြတ်သားစွာယက်တီဖို့ပြောဆိုရတဲ့တတိဝေးဖို့ကြောင့်အနေနဲ့တိုက်တွန်းချင်ပါတယ်ခင်ဗျာကျေးဇူးပါခင်ဗျာကျေးဇူးတင်ပါတယ
်ဥမ္မောင်မောင်လက်ရဲ့သမီးတူဖြစ်သူမယွန်းပန်းဤကလည်းတန်ယုံဝန်ထမ်းနေပြည်သူနဲ့အတူပူးပေါင်းပါဝင်ကြဖို့ဒီဆန္ဒပြပွဲအခမ်းအနားမှာတိုက်တွန်းပြောကြားခဲ့ပါတယ်ဝါရှင်တန် DC အနီးဝန်းကျင်မှာရှိတဲ့ဒီမိုကရေစီအရေးလိုလားသူတွေကဝါရှင်တန် DC မြို့မှာရှိတဲ့မြန်မာတန်ယုံဝန်ထမ်းတွေအနေနဲ့ပြည်သူနဲ့အတူပူးပေါင်းပါဝင်ကြဖို့တောင်းဆိုထားတဲ့စာကိုတော့ဝါရှင်တန် DC အနီးဝန်းကျင်မှာရှိတဲ့ဒီမိုကရေစီအရေးလှုပ်ရှားတောင်းဆိုသူတွေကဖေဖော်ဝါရီလ9ရက်နေ့ကပေးအပ်ခဲ့ပြီးဖြစ်ပါတယ်ခင်ဗျာ